ကရင်ပြည်နယ်မြောက်ပိုင်းခရိုင်တွေကဒီမိုကရေစီကရင်အကျိုးပြုတက်မလို့ DKPA ဌာနချုပ်ရှိရာနေရာဖြစ်တဲ့စုံစည်းနိုင်ကျေးရွာနီးတဝိုက်ကိုစစ်ကောင်စီတပ်တွေကစက်တင်ဘာလ10ရက်နေ့ကနေစပြီးဝင်ရောက်လာပြီးတဲ့နောက်စက်တင်ဘာလ13ရက်နေ့လောက်ကနေစပြီးတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။နှစ်ဖက်တိုက်ပွဲတွေအတွင်စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်သလို KNL PDF ပူးပေါင်းတပ်ဖွဲ့တွေဘက်ကလည်းဒရုန်းတွေနဲ့ပစ်ခတ်ခဲ့တာပါ။စက်တင်ဘာလ15ရက်နေ့ကတော့အရက်သားတချို့ထိခိုက်ဒဏ်ရာရမှုတွေလည်းရှိနေပါတယ်။လက်ရှိမှာတော့နှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလည်း120မမလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်ရောလေးဝေါ်ကျေးရွာမှာတက်ဆွဲနေရယူတဲ့အတွက်ပါတရွာလုံးကထွက်ပြေးတိမ်းရှောင်နေကြပါတယ်။လက်ရှိမှာတော့စုံစည်းညိုင်လေးဝေါ်နဲ့အနီးတစ်ဝိုက်ကကျေးရွာက350လောက်ဟာထိုင်းဘက်ကိုထွက်ပြေးဖို့အတွက်ကြိုးစားခဲ့ကြတာပါ။ဒါပေမဲ့ထိုင်းဘက်ကလည်းဝင်ခွင့်မရတာကြောင့်ဖုံးတော်ကြီးကျောင်းမှာခိုလုံနေရတယ်ဆိုပြီးစုံစည်းညိုင်ကျေးရွာကဒေသခံတဦးကပြောပြပါတယ်။
ဒီလိုရှိဒုက္ခနေရစုံရင်းရကျွန်တော်တို့တဝန်ကြဘုံကြောင်းပါ။အဲဒါတော့တော့စုံရင်းငါးကျလာကျွန်တော်ကြွားရတဲ့လူမျိုးကြွားမျိုးချုပ်ဆက်အဲဒီစုံဝင်ကြလူရခုနကဒီစုံရင်းကြဘုံကြောင်းပါခင်ဗျာ။ဒုက္ခတွေလည်းဒီအခုချိန်ကြီးကျွန်တော်တို့ဝင်နေရဟိုဘက်ဆိုင်နိုင်ငံကိုကျွန်တော်ကြည့်နေရတဲ့အတွက်ဒီဘုံကြောင်းကမှတော့ကျွန်တော်တို့ဒီမှာမှစောင့်နေတဲ့အချိန်ချင်းနဲ့ဆက်ပွဲရှင်နေကြပါ
လက်ရှိမှာတိုက်ပွဲတွေဆက်တိုက်ဖြစ်နေတယ်လို့လည်းဒေသခံကဆက်ပြောပြပါတယ်
။73ရက်ညမှာစပြီးတော့ဒီရက်အဖွဲ့ကြီးပြည်ဦးကြီးရဲ့ဒီရက်ဒီနေ့သူတို့တိုက်ပွဲရှိကြတယ်။အဲအခုတိုက်ပွဲရှိနေတာကသူတို့လက်ခံလိုက်ဆက်ဆက်ဆက်ဆက်ဆက်အများကြီးရတယ်ရှိတယ်။အဲတောင်ငုံပေါ်မှာအရှိစုံရင်းနိုင်ငံရေးခဘုံပေါ်မှာရှိနေတောင်ငုံမှာရှိနေဒီနိုင်ငံဟောပေါ့နော်စုံရင်းနိုင်ငံရေးကျွန်တော်တမောဖို့နဲ့ကန်နေဆိုတော့အဲအဲ့မှာသူတို့ရတက်ပြန်ပါလေတော့ဘောလုံးဝမှာတက်ပြန
်လက်ရှိမှာတော့ DKBA စစ်ဦးစီးချုပ်ဘိုးကြီးစောစတိဟာစစ်ကောင်စီအကြီးအကဲမင်းအောင်လှိုင်နဲ့ငင်းညာရေးဆွေးနွေးဖို့အတွက်နေပြည်တော်ကိုရောက်ရှိနေခြင်းလည်းဖြစ်ပါတယ်စစ်ကောင်စီတက်တွေကို DKBA ဌာနချုပ်ဘက်ကနေဝင်ခွင့်ပြုလိုက်တယ်လို့လည်းရွာသားတွေကယူဆနေကြတာပါအ
ဲ့ဒါကြောင့်အလုံးကိုစီးစီးရတဲ့စီးကြိုးကနေရလက်ခံလိုက်တာဒီစက်ကြီးကြောင့်သူတို့ဝင်ပြီးတော့22ဆေးကိုအတွက်ကိုအလူယုံတို့ကနေဆက်လာတာရှိတယ်။အလူသက်ခံရနေဒီမှာစေဝင်းကျုပ်တယောက်လိုမျိုးဒီစက်ခါစားရဝင်ဝင်ပြေးလိုက်တာမှကျွန်တော်ရွာသားတွေအများကြီးတော့ရောက်ကြရတယ်ခင်ဗျ
။လက်ရှိမှာတော့စစ်ဘေးရှောင်နေရတဲ့ကြေးရွာသားတွေဟာစားသောက်ရေးခက်ခဲနေပြီးအကူအညီမဲ့နေတယ်လို့လဲဆိုပါရယ်။ဒီရဲ့ပိုင်းမှာပဲပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကတော့စစ်ဘေးရှောင်ကြေးရွာသားတွေကိုအစားအသောက်များလာရောက်ပေးခဲ့တယ်လို့လဲကြေးရွာသားတွေကဆိုပါရယ်။အခုတိုက်ပွဲတွေဖြစ်နေတဲ့တမဟာ6နေမြေထဲမှာတော့စစ်ဘေးရှောင်9000ကျော်ရှိနေပြီးတိုက်ပွဲတွေကြောင့်စစ်ဘေးရှောင်ဥယျာဉ်တိုးလာနေပါတယ်ရှင်။